2015ခုနှစ်အတွင်းမြန်မာနိုင်ငံမှာအတက်ခရရတဲ့သတင်းတောက်အရေးအတွက်မရှိတလောက်ယောနေသွားတဲ့အကြောင်းနယူးယောက်ခြေဆိုင် CPJ ခေါ်သတင်းတောက်များကာကွယ်ပေးရေးကော်မတီကပြောလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကသတင်းတောက်တွေကိုနှိရှေထောင်နှံတွေချမှတ်ပြီးသတင်းမီဒီယာကိုထိတ်ချုပ်ခဲ့တယ်လို့ CPJ ရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်။အကြောင်းဆုံးကဒီလိုပါရှင်။ CPJ အဖွဲ့ကြီးကမနေ့ကထုတ်ပြန်တဲ့2015ခုနှစ်အတွင်းနိုင်ငံတကာမှာအတက်ခံရတဲ့သတင်းတောက်စီးရင်မှာစုစုပေါင်း69ရှိခဲ့ကြောင်းနဲ့အဲ့ဒီထဲက40ရာခိုင်နှုန်းဟာသူတို့ရဲ့အလုံးနဲ့ဆက်နွယ်ပြီးတာဝန်ထမ်းဆောင်ချိန်မှာတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။သတင်းတောက်တွေအတက်ခံရတာအများဆုံးနိုင်ငံကတော့ဆီးရီးယားဖြစ်ပြီးအဲ့ဒီနောက်ပြင်သစ်၊ယီမင်စတဲ့နိုင်ငံပေါင်း20ပါဝင်ပါတယ်။သတင်းမီဒီယာဖိနှိပ်မှုအများဆုံးရှိခဲ့တဲ့နိုင်ငံစီးရင်ဝင်မြန်မာနိုင်ငံမှာတော့2015ခုနှစ်အတွင်းအတက်ခရရတဲ့သတင်းတောက်အရေးအတွက်မရှိတလောက်ယွံနေခဲ့တယ်လို့ CPJ ရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Dix က VOE ကိုပြောပါတယ
်။ Frankly, in terms of journalists killed in Burma, the number isn't so great.
ဘူးမလည်းပြောမယ်ဆိုရင်မြန်မာနိုင်ငံမှာသတင်းတောက်တွေအတက်ခံရတဲ့အရေးအတွက်ကထိုင်းဖိလစ်ပိုင်ပါဝင်တခြားနိုင်ငံအများစုနဲ့နှိုင်းယှဉ်တော့မရှိတလောက်ယွံနေပါတယ
်။ဒါပေမဲ့မြန်မာနိုင်ငံမှာသတင်းတောက်တွေကိုသူတို့တွေရဲ့အတန်တွေကိုတိတ်အောင်အာဏာပိုင်တွေကထောင်ဒဏ်အပြစ်ပေးခဲ့တာတွေတော့ရှိခဲ့တယ်လို့ Bob Dix ကဆိုပါတယ
်။ In Burma what we've seen is the use of jail and jailing to silence journalists rather than the killing.
ကျွန်တော်တို့ရတာကမြန်မာနိုင်ငံမှာသတင်းတောက်တွေကိုတပ်ပစ်တာတဲ့ထောင်ထဲကိုထည့်ပြီးတော့သူတို့ဘာမှမပြောနိုင်အောင်လုပ်တာမျိုးသူတို့ရဲ့အတန်တွေကိုတိတ်စေတာပါ။2004ခုနှစ်မှာအသက်ခံရတဲ့သတင်းတောက်ကိုပါကြီးမှုကိုတော့ကျွန်တော်တို့အားလုံးအာရုံစိုက်ခဲ့ပါတယ်။ဒီဘွေရပြောမယ်ဆိုရင်မြန်မာနိုင်ငံမှာသတင်းတောက်တွေကိုအထူးသဖြင့်အရင်စီအစိုးရလက်ထက်မှာနှိရှေထောင်ဒဏ်တွေချမှတ်ပြပေးပြီးသတင်းမီဒီယာကိုထိန်းချုပ်ခဲ့တာဖြစ်ပါတယ်
။ CPJ ရဲ့စစ်တမ်းကောက်ယူမှုတွေအရ1992ခုနှစ်ကနေ2014ခုနှစ်အတွင်းမြန်မာနိုင်ငံမှာအသက်ခံရတဲ့သတင်းသမားအရေးအတွက်4ဦးရှိပါတယ်။2014ခုနှစ်မှာအလွတ်သတင်းတောက်ကိုပါကြီးကိုစစ်တပ်ကပြစ်ဒတ်ခဲ့တဲ့ဖြစ်ရပ်အပါအဝင်2000ရွှေဝါရောင်တော်လှန်ရေးမှာတည်င်းယူနေတဲ့ဂျပန်တည်င်းတော့ကန်ဂျီနာကာယီတနက်နဲ့ပြတ်သက်ခံခဲ့ရတာ1996ခုနှစ်မှာကျင်းမုံတည်င်းစာရဲ့တည်င်းသမားဝန်ထမ်းနှစ်ဦးဖြစ်တဲ့ဦးလာဟန်နဲ့ဦးတာဝင်းတို့ကိုထောင်လှန်ရေးတွေကစစ်ကြောရေးကာလမှာနှင်းပန်းနှိပ်စက်ပြီးတတ်ခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့အားလုံးဟာတည်င်းတော့အလုပ်တွေနဲ့ဆက်နွယ်ပြီးအသက်ခံခဲ့ရတာဖြစ်တယ်လို့ CPJ ကအခိုင်အမာထောက်ပြထားပါတယ်။အခုလိုနိုင်ငံတကာမှာအသက်ခံရတဲ့သတင်းတောက်တွေကို CPJ ကစီးရင်ပြုစုပုံနဲ့ပတ်သက်ပြီးတော့လေ Bob Dix က VOE ကိုအခုလိုရှင်းပြပါတယ်
။ Yes well we're careful to make the distinction about journalists who are killed for their work and journalists who might be killed for another reason.
သူတို့ရဲ့အလုပ်ကြောင့်အသက်ခံရတဲ့သတင်းတောက်တွေနဲ့ပတ်သက်ရင်အချက်အလက်တွေကိုကျွန်တော်တို့အလွန်သတိထားပါတယ်။တခြားအကြောင်းအရာတွေကြောင့်သူတို့အသက်ခံရတာလည်းဖြစ်နိုင်ပါတယ်။သတင်းလိုက်နေရင်အသက်ခံရတဲ့သတင်းတောက်တွေရဲ့ဖြစ်ရပ်တွေကိုကျွန်တော်တို့အထူးပဲစိုးရိမ်တာပါ။ဒါကြောင့်လည်းအသက်ခံရတဲ့အခြေအနေလိုက်ကျွန်တော်တို့ခွဲခြားသတ်မှတ်ဖော်ပြထားတာဖြစ်ပါတယ်
။ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာစောင့်ကြည့်နေတဲ့သတင်းတောင်များကာကွယ်ပေးရေးကော်မတီ CPJ ရဲ့2015ခုနှစ်တွင်ကမ္ဘာပေါ်မှာစင်စာတိဖြတ်မှုအများဆုံးဆယ်နိုင်ငံစီးရင်ထဲမှာလေမြန်မာနိုင်ငံကိုအဆင့်9ဖြစ်ထည့်သွင်းသတ်မှတ်ထားစေရှိပါတယ်ရှင်။